ချင်းပြည်နယ်ထဲမှာအခြေခံကျောင်းဆရာဆရာမစုစုပေါင်း4000လောက်လိုအပ်နေပါတယ်။အခုလိုဆရာဆရာမရှားပါးနေတာကိုလက်တလောဖြည့်ရှင်းဖို့အတွက်ပြည်နယ်အစိုးရကနေစာလာပေးစနစ်နဲ့ကျောင်းဆရာနဲ့လှုပ်အားပေးကျောင်းဆရာတွေကိုခေါ်ယူဖြည့်တင်းနေရတဲ့အကြောင်းချင်းပြည်နယ်အစိုးရနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်။အကြောင်းစုံကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်မင်းမြန်သတင်းပေးပို့ထားပါတယ်ရှင်။
ကျောင်းဆရာဆရာမလိုအပ်ချက်ရှိနေရဲ့ချင်းပြည်နယ်ကကျောင်းတွေအတွက်နေစာလာပေးကျောင်းဆရာတွေခန့်နိုင်ဖို့ဆောင်ရွက်နေသလိုလက်တလောလိုအပ်ချက်ကြီးကြီးမားမားရှိနေရဲ့မတူပီမြို့နယ်နဲ့ပလဝမြို့နယ်မှာဒေသခံလိုအပ်ပြီးဆရာတွေနဲ့ဖြည့်ဆည်းဖို့ချင်းပြည်နယ်အစိုးရကစူးစမ်းနေပါတယ်။လက်ရှိမှာမတူပီမြို့နယ်ကကျောင်းတွေမှာလိုအပ်ပြီးဆရာ1800လောက်အရေးချင်းဆက်အလုံးဝင်စာမေးပွဲဖြည့်ဆို့ထားပြီးဒီအပတ်ထက်အဖြည့်အစွာတွေကိုစစ်ဆေးပြီးခန့်အပ်သွားမယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဦးပေါင်လုံးမင်းထံက VOA ကိုပြောပါတယ
်အဆူဆုံးကတော့ပလဲဝတ်နဲ့မတူပီဒီဆောင်ဆောင်ဝန်ကြီးကတော့ဖြစ်နေပေါ့ရောက်ကိုစားပြီးစီချင်တယ်တကယ်ရည်ချင်းရှိတယ်ကြောက်ကြလုံငန်းကိုလည်းစိတ်ဝင်စားတယ်ဆိုတော့ဆက်တုံးလို့ရရင်လည်းတုံးနိုင်အောင်ပေါ့ကိုလောလောဆယ်တည်ရဆိုတာကတော့ယာကြီးခဏပဲတုံးမဲ့ကြာတယ်ပဲပြဿနာတက်တဲ့နေရာမှာဖြည့်ရှင်းနိုင်အောင်လုပ်တဲ့နည်းလမ်းတစ်လမ်းပေါ့နော်ပေါ့ရောက်ဒီစားလာပြီးလို့အမျိုးပေါ်နော်ကျွန်တော်ခံဖို့လည်းအစီအစဉ်တော့ရှိတယ်ဒီဆောင်ဆိုရရင်ကိုယ့်ထိမခံနိုင်သေးတာ
ချင်းပြည်နယ်ကသွားလာရခက်ခဲတဲ့ဒေသတွေမှာအခြားနေရာကကျောင်းဆရာတွေခန့်အပ်ဖို့အခက်ခဲရှိပါတယ်။ဒါကြောင့်ချင်းပြည်နယ်အစိုးရကဆရာလိုအပ်ချက်ရှိရမြို့နယ်ဒါမှမဟုတ်ရင်ကျေးရွာတွေမှာနေထိုင်တဲ့ဘွဲ့ရလူငယ်တွေကိုဦးစားပေးခန့်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ပြည်အောင်စုဝန်ကြီးဌာနကလက်တလုံးမှာမတူပီဒေသအတွက်ပဲဆရာတွေအရေးပေါ်ခန့်ထားဖို့တရားဝင်ညွှန်ကြားချက်ပို့ထားပေမယ်အခြားမျိုးနယ်တွေမှာလည်းဆရာလိုအပ်ချက်ကများနေကြောင်းမတူပီမျိုးနယ်ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆလိုင်းအောင်လျံက VOA ကိုပြောပါတယ
်ပြည်တော်စုကလည်းမတူပီမျိုးနယ်အတွက်ပဲသူကခန့်ဖို့ဆိုပြီးတော့တရားဝင်ညွှန်ကြားစာလာတာအမှန်တော့ဒီကျွန်တော်မတူပီကတောင်းနေလစ်လက်တော့တချို့တောင်းနေပြရမယ်အနေထားဖြစ်နေပြီးတော့အရေးပေါ်ကူစားတဲ့စနစ်ပုံစံနဲ့လုပ်လိုက်တာဟုတ်ချင်းပြည်နယ်တပြည်နယ်လုံးမှာ4000လောက်လစ်လက်နေတယ်တောင်းဆက်ချက်ပါ
ရခိုင်ပြည်နယ်နဲ့ဆက်ဆက်နေတဲ့ပလဝမြို့နယ်မှာကျောင်းဆရာလိုအပ်ချက်ကအများဆုံးဖြစ်ပြီးတထောင်ကျော်လောက်ခန့်ထားဖို့လိုအပ်နေပါတယ်။ကျောင်းတွေရှိပေမဲ့ဆရာလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့မျှော်လင့်နေကြောင်းချင်းပြည်နယ်ပလဝမြို့နယ်ကကျောင်းသားမိဘဦးကျော်အောင်က VOA ကိုအခုလိုပြောပါတယ်
။ဖြည့်ဆည်းခြင်းနဲ့ဆန္ဒကတော့အဓိကတော့ဆိုရအနေနဲ့တော့ဒီကျောင်းတော့ရှိပါရဲ့အမှတင်ကြမဲ့ဒီလုံလောက်တဲ့ကျောင်းဆရာမတွေမရှိတာတော့တော်တော်လေးအထက်ကြီးကြီးလို့ဖြစ်နေတယ်ဆိုတော့ဒါကိုဒီတာဝန်ရှိပုဂ္ဂိုလ်တွေကအမြန်ဆုံးနဲ့ကျွန်တော်တို့ဒီဒေတာကိုအလေးတူတဲ့အနာဂတ်ကိုကြည့်ပြီးတော့ဒါလုံးဝရင်တော့ကျွန်တော်တို့ဒေတာအတွက်တော်တော်ကောင်းကျွန်တော်တို့ဒီမိဘပြည်သူတရားအနေနဲ့တော်တော်ကောင်းတော်တော်လေးဟိုဝမ်းလေးဝမ်းသာလဲကြည့
်အစိုးရကချင်းမိနယ်နဲ့ရခိုင်မိနယ်ကဆရာလိုအပ်ချက်ရှိရဲ့အကြောင်းတွေမှာနေစားလာပြီးဆရာတွေခန့်ထားဖို့ကြိုးစားနေပါတယ်ဒီလိုခန့်တဲ့နေရာမှာလဲတင်ကြားမဲ့ဆရာတွေရဲ့ကျွမ်းကျင်တဲ့ဘာသာရပ်ကိုတင်ကြားခိုင်းတာမျိုးဒါမှမဟုတ်ရင်လုံလောက်တဲ့လေ့ကျင့်သင်ကြားမှုတွေလုပ်ပေးသင့်တယ်လို့ပညာရေးနယ်ပယ်ကျွမ်းကျင်သူတွေကဆိုပါတယ်။2019မှာအခြေခံပညာတက္ကသိုလ်ဝန်ထမ်းအောင်ချက်ကတပီလုံးအတိုင်းတာနဲ့ဆိုရင် 37.44 ရှိပြီးပြည်နယ်လိုက်ဆိုရင်မွန်ပြည်နယ်က 38.54 ရာခိုင်နှုန်းနဲ့အောင်ချက်အများဆုံးဖြစ်ပါတယ်။ချင်းပြည်နယ်ကတော့ 19.59 ရာခိုင်နှုန်းနဲ့အောင်ချက်အနည်းဆုံးဖြစ်နေပါတယ်။